ပါခင်ဗျာ RFA ပေးစာကဏ္ဍကနေနှခွန်းဆက်လိုက်ပါတယ်ကျွန်တော်ကျော်စောဝင်ပါ
ကျွန်တော်ကတော့ထက်အာကာပ
ါအခုပေးပို့လာတဲ့စာကတော့အောင်ဆိုးဆိုတဲ့ Facebook account ကနေပေးပို့လာတာဖြစ်ပါတယ်စာထဲမှာရေးသားထားတာကတော့အခုရခိုင်ပြည်နယ်စစ်တွေမြို့ကနေပြောနေတာပါကျွန်တော်က RFA ရဲ့ Radio အတန်လွှင့်အစီအစဉ်ကိုနေ့စဉ်ပုံမှန်နားထောင်နေတဲ့ပရိသတ်တယောက်ပါအပတ်စဉ်မြန်မာနိုင်ငံကအဆင်မပြေတာတွေကိုနားထောင်ပြပါတယ်အခုတလောစစ်တွေမြို့ရဲ့လက်ရှိမီတာဝန်ဆောင်မှုတွေနဲ့ပတ်သက်ပြီး RFA ကတဆင့်တက်ဆိုင်ရာကိုသိစေခြင်းလို့ပါတဲ့လက်ရှိမီတာဝန်ဆောင်ကားတွေဟာရခိုင်ပြည်နယ်မှာတဘာဝတောင်ွေအရှံပဲထွက်နေပေမဲ့လည်းပြည်မဗမာပြည်ကထက်ပိုပြီးပေးဆောင်နေရပါတယ်ဒီကြားထဲလက်ရှိဌာနကဝန်ထမ်းတွေဟာအိမ်ကိုလာပြီးမီတာမဖက်ပဲမီတာအတက်နှုံးတွေကိုထင်သလိုရေးပြီးတောင်းခံနေပါတယ်မီတာဖက်ပြီးပတ်စံအောက်ခံတာတွေဟာကွာဟမှုတွေရှိနေပါတယ်မီတာကိုစနစ်တကျနဲ့ပွင်လင်းရိုးသားစွာတောင်းခံကြဖို့ RFA ကနေတဆင့်သက်ဆိုင်ရာဝန်ကြီးဌာနတွေသိစေဖို့ရေးသားတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ် RFA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကိုစိတ်နှပြကျမ်းမာကြပါစေလို့ဆုမကောင်းတောင်းလိုက်ရပါတယ်ခင်ဗျာ
အခုနောက်ထပ်ပေးပို့လာတဲ့စာကတော့မမောင်ဆိုတဲ့အကောက်ကနေပေးပို့လာတာဖြစ်ပါတယ်RFA ပြောချင်လို့ရေးလိုက်မိပါတယ်တဲ့အမပါရင်ခွင့်လို့ပါတယ်ခင်ဗျာအခုလိုပြည်သူတယောက်အနေနဲ့ရင်ဖွင့်ခွင့်ရတဲ့အတွက် RFA ရဲ့ပေးစာကဏ္ဍကိုလည်းကျေးဇူးတင်ပါတယ်ပြောချင်တာကတော့လမ်းတွေကိုပြင်ဆင်ချင်လို့ပါတဲ့ဘယ်ကလမ်းတွေလဲဆိုရင်မြောက်တကူတောင်တကူအတွင်းကလမ်းတွေဟာတော်တော်ဆိုးရနေလို့တွာလာရအခက်အခဲများကြီးဖြစ်နေလို့ပါတဲ့လမ်းတွေကကြိုင်းတွေပြတ်တာတွေဖြစ်နေလို့တွာလာတဲ့ရင်တွေဟာရှော့ရှော့ရှူရှူမဖြစ်ပဲပိတ်ဆို့တာမလို့အပဲကြန့်ကြတာညာဘက်ဆိုရင်မမြင်ရပဲကြိုက်တွေတဲကြတာကားတွေစပိန်တွေဒုက္ခအလွန်ရောက်ရပါတယ်တဲ့ဘေးလန်းတွေပြက်လဲဆိုရင်မြောက်တကူတောင်တကူအတွင်းကလမ်းတော်တော်များများပါပဲတဲ့တကယ်ပြုတ်ပြင့်တဲ့မပြုတ်ပြင့်တဲ့ကိုအစိုးရအနေနဲ့တက်ဆိုင်ရာကိုယ်စားလှယ်တွေနဲ့ညှိနှိုင်းတိုင်ပေပြီးဆောင်ရွက်တင်တာတွေကိုဘိုးမလာခင်မှာဆောင်ရွက်ရမှာအဆင်ပြေမှာဖြစ်ပြီးရက်ွက်ပိုင်းလမ်းဆိုရင်လည်းရက်ွက်သူရက်ွက်သားတွေနဲ့လိုအပ်တဲ့ညှိနှိုင်းမှုပူးပေါင်းပါဝင်ဖို့ပြောဆိုပြီးဆောင်ရွက်ရင်ပုံမူမြန်ဆန်မယ်လို့ထင်မိပါတယ်တဲ့တကယ်လို့လိုအပ်တာရှိရင်လည်းဝိုင်းကူညီဖို့အသင့်ပါပဲတဲ့အခုလက်ရှိအစိုးရအနေနဲ့လမ်းတွေပြုတ်ပြင်နေတာလမ်းတွေချဲ့နေတာမြင်တွေ့ရလို့လဲကျင်နဲ့မိပါတယ်တဲ့အဲဒါကြောင့်လက်ရှိပြည်စည်းနေတဲ့လမ်းတွေကိုပြုပြင်ပေးဖို့ပြောပြီးတောင်းဆိုမိပါတယ်တဲ့ခင်ဗျာ
မိမိမြို့နယ်ကျေးရွာရက်ကွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားကျင်နေဆိုရင် RFA message box ကတဆင့်ဖြစ်စေ bami@rfa.org email ကတဆင့်ဖြစ်စေပြောကြားပေးဖို့နိုင်ပါတယ
်အခုဖော်ပြပေးမယ့်စာကတော့ SKD Davis ဆိုတဲ့အကောင့်ကနေပေးပို့လာတာဖြစ်ပါတယ်ရခိုင်ပြည်နယ်မြေပုံမြို့နယ်ငရွှေပြင်အုပ်စုတရတော်ကျေးရွာမှာအရက်ချက်လုပ်ငန်းကိုတစ်နှစ်ထက်တစ်နှစ်တိုးချဲ့လုပ်ကင်လာနေကြပါတယ်တဲ့ကျေးရွာအုပ်ချုပ်ရေးမှုကိုယ်တိုင်အရက်ချက်ရောင်းတာနောက်ပြီးအရက်ချက်တဲ့အိမ်တွေကိုလည်းလှဆင်ကျေးတွေကောက်ခံတာပြုလုပ်နေပါတယ်တဲ့အရက်ချက်ရမှာလဲဓာတုပစ္စည်းတွေရောဆက်ပြီးရောင်းချနေတဲ့အတွက်အရက်တော့သုံးသူတွေလည်းကျန်းမာရေးပြဿနာများစွာခံစားနေရပါတယ်တဲ့နောက်ပြီးစားတုံးရံဆန်တွေကိုအရက်ချက်လုပ်ငန်းမှာအသုံးပြုတာများလာတဲ့အတွက်အလေအလင့်တွေလည်းဖြစ်ပေါ်နေပါတယ်တဲ့အဲ့ဒါတွေကိုတက်ဆိုင်ရာဌာနဆိုင်ရာတွေကသိရှိဖို့တင်ပြရတာဖြစ်ပါတယ်ခင်ဗျာ
အခုထပ်မံပြီးပေးပို့လာတဲ့စာကတော့ဟိတ်ဒက်ဆိုတဲ့အကောက်ကနေပေးပို့လာတာဖြစ်ပါတယ်အင်းစိန်မျိုးနယ်ကအမတ်တွေအလုလုစေချင်ပါတယ်တဲ့အခုစာကိုလည်းတာဝန်ရှိလူကြီးမင်းတွေအင်းစိန်ကလွှတ်တော်ကိုယ်စားလှယ်တွေမြင်တွေ့စေချင်ပါတယ်တဲ့တကယ်လို့သူတို့နဲ့နှီးစက်တဲ့သူတွေရှိရင်လည်းဒီစာကိုသူတို့တွေသိအောင်မြင်အောင်လက်ဆင့်ကမ်းပေးဖို့မြစ်တာရက်ခံချင်ပါတယ်တဲ့အင်းစိန်ကငစိန်လန်းထဲမှာရက်ွက်တဲနေပြီးအနံ့ဆိုးတာတွေပြုတ်လုနေလိုပါတဲ့ဘလို့လဲဆိုရင်အဲ့ဒီငစိန်လန်းထဲမှာခွက်ဟောင်းတွေအိတ်ဟောင်းတွေဝယ်ရောက်လုနေတဲ့နေရာတစ်ခုရှိပါတယ်အဲ့ဒီအိတ်ဟောင်းတွေခွက်ဟောင်းတွေကိုများစွာပုံနာပြီးကုန်တင်ကားဒစည်းစာဖြစ်မှပြန်လည်ရောင်းချတာဖြစ်တဲ့အတွက်ပုံနာတဲ့အချိန်မှာထွက်လာတဲ့အနံ့သက်တွေဟာအလွန်ဆိုးပြီးရက်ွက်တစ်ခုလုံးဒုက္ခရောက်နေရပါတယ်တဲ့နောက်ပြီးအဲ့လိုအဟောင်းတွေစုပုံထားတဲ့အတွက်မိရေလည်းအလွန်ဆိုးနေရပါတယ်အဲ့ဒီအကြောင်းတွေကိုရက်ွက်အတွင်းမှာရှိတဲ့အုတ်ချုပ်ရေးပိုင်းကလူတွေကသိပေမဲ့ဘာမှပြောဆိုလှုံ့ဆော်တာမရှိပါဘူးဘာကြောင့်မရှိကြလဲဆိုတော့မသိရပါဘူးစီဝါရေးလောက်တာမှန်ပေမဲ့တည်တဲ့နေရာတွေမှာသာလှုပ်ဆောင်ရမယ်အလုပ်တွေကိုရက်ွက်တွင်းမှာလှုပ်ဆောင်တာဟာပတ်ဝန်းကျင်ကိုဒုက္ခရောက်စေတယ်လို့ဖြစ်နေပါတယ်အခုလိုဖြစ်ပျက်နေတာတွေကိုကူညီဆောင်ရွက်ဖြည့်ရှင်းပေးနိုင်မဲ့သူတွေဖြည့်ရှင်းပေးစီလိုတဲ့အတွက် RFA ပေးစာကဏ္ဍကိုရေးသားပေးပို့လိုက်ရတာဖြစ်ပါတယ်ခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက399-446-1 399-002-3တို့ဖြစ်ပါတယ
်အခုရောက်ရှိလာတဲ့စာကတော့ RFA ပေးစာကဏ္ဍကိုဖုန်းဆက်ပြောကြလာတာဖြစ်ပါတယ်နိုင်ငံတော်အတိုင်းအမြံပုတ်ကိုအန်တီဒေါန်ဆန်းစုကြည်ကိုသိစေခြင်းလို့ပါတဲ့နေကောင်းပြီးတိုင်းပြည်အတွက်မမောမပန်းလှုပ်ဆောင်နေရတာတွေမြင်နေလို့အရန်လဲ ဝမ်းသာဂုဏ်ယူမိပါတယ်တဲ့။ကျမ်းမာရေးကောင်းမှုလည်းအမြဲဆုတောင်းပေးနေပါတယ်တဲ့။ AR တိုင်းကမြေယာကိစ္စတွေကိုတေချာလှုပ်ဆောင်ဖို့တက်ဆိုင်ရာတာဝန်ရှိသူတွေကိုညွှန်ကြားပေးစီလိုပါတယ်တဲ့။ဘာကြောင့်လဲဆိုရင် AR တိုင်းဒေသကြီးအတွင်းမှာအရင်စစ်ဆိုးရခက်ကအနိုင်ကျင့်ပြီးယူထားတဲ့မြေယာတွေအများကြီးဖြစ်ပြီးအဲ့ဒါတွေကပြဿနာပေါင်းစုံဖြစ်တကယ်ပိုင်ဆိုင်တဲ့လယ်သမားတွေဟာဒုက္ခမျိုးစုံရောက်အဲ့လိုဖြစ်နေတာတွေကိုနိုင်ငံတော်အတိုင်ပင်ခံအန်တီဒေါန်ဆန်းစုကြည်သိစေလိုပါတယ်တဲ့အခုလိုအပူတွေပြောမိလို့အန်တီကိုလည်းတောင်းပန်ပါတယ်တဲ့ဒါပေမဲ့လည်းပြောကြတာကိုနားထောင်ပေးမဲ့သူကလည်းအတိုင်ပင်ခံပဲရှိတဲ့အတွက် RFA ကတဆင့်ပြောကြားရင်ဖွင့်မိတာပါလေခင်ဗျာ
ဒီတစ်ပတ် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်တွေမှာလည်းပေးပို့လာတဲ့စာတွေကိုထပ်မံဖော်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ် RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ